ောက်ကိုရီးယားကနျူကလ িয়ার စမ်းသပ်မှုလုပ်မယ်ဆိုတဲ့ကိစ္စကိုဒီကမ္ဘာလုံးကရှုံချကန့်ကွက်နေတဲ့ကြားကပဲအင်အားပြင်းထန်တဲ့နျူကလ িয়ার စမ်းသပ်ဖောက်ခွဲမှုတစ်ခုကိုမြောက်မှာဒီကနေ့ပြုလုပ်လိုက်တယ်လို့မြောက်ကိုရီးယားကကြေညာသွားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ရာကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကိုဒီကနေ့နယူးယောက်မြို့မှာပြုလုပ်ဖို့ရှိနေပါတယ်။မြောက်ကိုရီးယားပေါ်မှာလုံခြုံရေးကောင်စီကနေပြီးတော့ပြင်းထန်တဲ့ရေးဝမှုလုပ်ဖို့သမရဘုတ်နဲ့ဝန်ကြီးချုပ်အာဘဲဂျာတယ်လီဖုန်းလိုင်းပေါ်ကတဆင့်သဘောတူညီထားတယ်လို့ဂျပန်ဆိုရကပြောပါတယ်။အမေရိကန်ပြည်ထောင်စုတရုတ်ရုရှားဂျပန်နဲ့တောင်ကိုရီးယားတို့အနေနဲ့ဒီကိစ္စအပေါ်မှာလုံခြုံရေးကောင်စီကနေတိကျတဲ့ရည်ရွယ်မှုလုပ်တဲ့နယ်ဆိုတာကိုသဘောတူညီခဲ့ကြပြီဖြစ်တယ်လို့သမ္မတဘုတ်ကပြောပါတယ်။မြောက်ကိုရီးယားရှေ့မြောက်ဘက်ကဒေသမှာဒီကနေ့တင်းလာနေတဲ့ပိုင်းကနျူကလ িয়ার မြေရောက်စမ်းသပ်ဖောက်ခွဲမှုလုပ်ခဲ့တယ်ဆိုတာကိုနိုင်ငံတကာစောင့်ကြည့်သူတွေကလည်းတီးပြပါတယ်။ဒါပေမဲ့လည်းဒီပောက်ကွဲမှုရဲ့ပမာဏနဲ့ပတ်သက်လို့ခံမှန်းရမှာတော့မျိုးမျိုးဖြစ်နေပါတယ်။ပောက်ကွဲမှုဟာ TNT ရန်တန်ချိန်တထောင်တဲ့နေတဲ့ပောက်ကွဲမှုဖြစ်တယ်လို့တောင်ကိုရီးယားကခံမှန်းပါတယ်။ဒါပေမဲ့လည်းရုရှားကတော့TNT ရန်တန်ချိန်တပေါင်းကွဲလောက်ကိုပြင်အားရှိတယ်လို့ဆိုရတယ်။ဒါဟာ1945ခုနှစ်ဂျပန်ဟီရိုရှိမာကိုအမေရိကန်ပြည်ထောင်စုကကျဲချခဲ့တဲ့အနုမြေပုံပမာဏလောက်ရှိပါတယ်။မြောက်ကိုရီးယားအနေနဲ့နောက်ထပ်နျူကလ িয়ার စမ်းသပ်မှုလုပ်မယ့်အရေးအယောင်တွေလည်းတွေ့ရတယ်လို့တောင်ကိုရီးယားထောက်လှမ်းရေးရာရှိတွေကပြောဆိုပါတယ်။